အမေရိကန်နိုင်ငံမှာထိန်းသိမ်းထင်ထားတဲ့တရုတ်စစ်တွေလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိန်းသိမ်းမှုဆောင်ရရှိကိုချက်ချင်းပြန်လုပ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖြစ်စဉ်မှုကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲရာရွယ်ဆိုင်ထားတဲ့ပုံချင်းချောက်မှုတွေလည်းဖြစ်လာပါတယ်။ UN ပေါ်အမေရိကန်ရဲ့ Facebook တန်ခတ်မှုတွေကိုရှာရှာဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ Huawei ကုမ္ပဏီထူထောင်ရေးသမီးလည်းဖြစ်ဗန်နိုင်းကနာအကြီးကလေးဖြစ်တဲ့မန်ဝမ်ကျိုးကိုစနေနေ့ကပဲဇန်ကူဝါမြို့မှာထိန်းသိမ်းလိုက်တာဖြစ်တဲ့ကြောင့်ကနေဒါအာဏာပိုင်တွေမနေ့ကကြေညာထားတာပါ။တင်ကုန်ကုန်တွေပြန်လည်တွုံးမြင့်ဆောက်ခံနေရတယ်ကိုရပောင်း90ကျားရဆိုင်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့သဘောတူညီချက်ရတဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းနဲ့တရုတ်နိုင်ငံဂျိုင်းဝန်ကြီးဌာနပြောခွင့်ရသူခန်ဆောင်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်အောင်စုကိုလွှတ်ပြောင်းပေးမဲ့ချင်းနေတဲ့ရင်ဆိုင်နေရတဲ့ဟော်ဝေးမှုဆောင်ရရှိကိုအမေရိကန်နဲ့လွှတ်ပေးတဲ့မတင်ကိုတော့မနက်ကတည်းကရောမှကြားနာဖို့စီစဉ်ထားပါတယ်။ဖမ်းဆီးမှုကတရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေကြားပထမရေးဆက်ဆံရေးတွေမပြေမလည်ဖြစ်နေတာကိုမိမောက်ထုတ်ပြရောက်နေတဲ့အကြောင်းလေးအကြက်ကတည်းထောက်ပြနေကြတာပါ။ Huawei ကုမ္ပဏီနဲ့ပြန်တဲ့ ZTE ကုမ္ပဏီတွေရဲ့မိုဘိုင်းလက်ကင်ဖုန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုစွမ်းရည်ကြောင့်အမေရိကန်ရဲ့အမျိုးသားလူကြီးရေးကိုချိန်ချောက်မှုတည်းဖြစ်လာနိုင်ခြင်းရှိတယ်လို့လည်းအမေရိကန်ထောက်လိုက်တဲ့အကြောင်းကယူဆထားပါတယ်။ဒီမှာကဆွေးရတော့အီရန်နဲ့မြောက်ကိုရီးယားပေါ်Facebook တက္ကသိုလ်မှုကိုချိုးဖောက်မှုနဲ့ဒီနေ့စမ်းမှာပဲ ZTE ကုမ္ပဏီကိုအမေရိကန်နည်းပညာရေးဝယ်ယူခွင့်ခုနှစ်နှစ်ပိတ်ထားပါတယ်။